ဖန်စီခံထားရတဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့စတင်စစ်ဆေးနေပြီလို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်။စီပိုင်ဆောက်လုပ်ရေးကုမ္ပဏီတီထောင်သူဦးမောင်ဝေကနေသူစီးပွားရေးအကျိုးစီးပွားအတွက်အမေရိကန်ဒေါ်လာ3000တခါဒေါ်လာ3000ခွဲတခါဒေါ်လာ5000တခါဒေါ်လာ2000ခွဲတခါစုစုပေါင်းဒေါ်လာ5သိန်းဒေါ်အောင်ဆန်းစုကြည်ကိုကိုယ်တိုင်ပေးခဲ့တယ်ဆိုပြီးထွက်ဆိုနေတာကိုနိုင်ငံမှရုပ်မြင်သံကြားမှာထုတ်လင်းပြသသွားပါတယ်။ဒါပေမဲ့ဘာအတွက်ဘာကြောင့်ပေးတယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမရှိပါဘူး။ဒါပြင်ဒေါ်ကင်ဂျီဖောင်ဒေးရှင်းရဲ့ငွေအဝင်ထွက်တွေနဲ့အင်ချန်ငှားရမ်းမှုတွေကိုဖော်ပြပြီးဒီစင်းတွေအရနိုင်ငံတော်အတွက်နစ်နာစေတယ်လို့စီးရင်စစ်ချက်ယုံကတုံ့သက်ထားတယ်လို့လည်းဒီညရှင်းနိုင်တဲ့ထဲမှာပြောသွားပါတယ်။